ကရင်ပြည်နယ်မြဝတီမြို့တင်ငန်းညီနောင်ကျေးရွာအုပ်စုမှာရှိတဲ့စစ်ကောင်စီရဲ့ခမရ၃၅၅အနီးတဝိုက်မှာတော့ကရင်နယ်ပီဒီအက်ပူပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တို့ကြားမနေ့မတ်လ�9ရက်နေ့ကနေစလို့တိုက်ပွဲအပြင်းထန်ဖြစ်ပွားနေပါတယ်။ဒါကြောင့်မို့လို့ခရီးသည်ရင်းနှီးကုန်ကားတွေဟာဒီကနေ့မနက်ပိုင်းမှာတော့အာရှလမ်းကိုအတုံးမပြူနိုင်တော့ဘဲနဲ့မြို့ဆောင်လမ်းတွေကနေပြီးတော့ကွ စစ်ကောင်စီချေမြန်တရင်ခမရ395ကိုကရင်မျိုးသားလူမျိုးရေးတပ်မတော် KNLA နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကမနေ့ကမတ်လ9ရက်ကြာတာပရင်းနေ့မှာဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။ဒီကနေ့တောက်ကြနေ့မှာတော့တိုက်ပွဲဖြစ်ပွားနေတဲ့တင်ငန်းညီနောင်ကျေးရွာတဝိုက်ကိုစစ်ကောင်စီကလေရင်နဲ့ဘုံကျဲပစ်ခတ်နေတဲ့အတွက်ဒေသခံအများအပြားမြောက်ရီမြို့ပေါ်ကိုထွက်ပြေးကြပါတယ်။အခုဆိုရင်ရွာမှာဘယ်သူမှမနေရဲတော့ကြောင်းဒီနေ့မနေ့မြောက်ရီမျိုးပေါ်ကိုရောက်လာတဲ့ကလေးမိခင်တူက VOA ကိုအခုလိုပြောပါတယ်
။ဟုတ်အရင်ဆိုတဲ့ဟုတ်။ဒီမှာတော့ဆက်ဆောင်ထလာတယ်ဆိုတော့ဟုတ်။ဆက်အခုကတော့စစ်တေးဆောင်နေရတယ်ဆိုတော့အတွင်ကအဖြစ်နေတော့မသိဘူးဟုတ်။မြောက်ရီမှာတော့ဘာမှအဖြစ်ပါဘူး။အခုတော့အေးသေးပေါ့နော်။ဒါပေမဲ့ဟုတ်အဖြစ်ကြတော့သင်္ကန်းကြီးမှာဖြစ်တာပါ။ဆက်လာနေရတယ်နေရတယ်။ကိုတချို့တွေကချုပ်ပြင်ပြီးထွက်ဆဲထားတော့လေ။တရားသမီးကတော့သွားတော့သွားတာပေါ့။ကျွန်တော်တို့ကမြောက်ရီရောက်လာပါ
။သင်္ကန်းကြီးနောင်ကျေးရွာအုပ်စုအားရလမ်းမကြီးပေါ်တိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်ရင်အသွာလာမရှိတော့ပဲမြို့ဆောင်လမ်းဖြစ်တဲ့ထိုးကော်ကိုလမ်းကနေမနေ့ကစပြီးသွားနေရတဲ့အကြောင်းမြောက်ရီလုပ်ငန်းရှင်တို့က VOA ကိုအခုလိုပြောပါတယ
်။အခုအခင်ဖြစ်တာကဒီအားရလမ်းမကြီးပေါ်မှာ3,500ဆိုတော့အားရလမ်းမကြီးဒီမှာဆိုတော့သင်္ကန်းတော်ရင်ဆန်းရတယ်အားရလမ်းမကြီးဒီမှာခဲ့ရဆိုတော့ရင်သွာလာတယ်မရှိတော့ဖြစ်သွားတယ်။ဒီကားမှလည်းလာတိုင်းလာလို့ရမှမဖြစ်ဘူး။အဲ့ဒီဘက်ကဒေသခံတွေဒီငယ်ရောဒေသခံတွေစားပြုတ်တဲ့ပြုတ်တွေကစားပြုတ်ရတော့သတိသေးဆောင်တယ်လို့အဲသိရတယ်က
စစ်ပေးဆောင်ဥယေဘလောက်ရှိနိုင်တယ်လဲဆိုတဲ့အသေးစိတ်ကိုတော့နီးစပ်တဲ့လူမှုကူညီရေးအဖွဲ့တွေကကောက်ယူနိုင်မှုစ조사နေပါတယ်စစ်ကောင်စီရဲ့ခမရ395ကို KNLA ကတင်ပိုက်ထားနိုင်ပြီလို့သတင်းတချို့ကရေးသားနေပေမဲ့လည်း KNU ဘက်ကတော့တိုက်ပွဲအသေးစိတ်ကိုထုတ်ပြန်တာမရှိသေးပါဘူးမြောက်ရီမြို့နာကတိုက်ပွဲတွေသတင်းနဲ့ပတ်သက်ပြီးတော့မြန်မာစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ